ဆီးရီးယားပြည်တွင်းဆိုင်ရာဆိုင်ရာအထောက်အကူဖြစ်စေဖို့အတွက်ဆီးရီးယားနိုင်ငံမြောက်ပိုင်းအချက်အချာကြားတဲ့ Ibis ဒေသမှာစစ်ဆင်ဆော့ချရေးနယ်မြေတည်းရဖန်တီးဖို့ရုရှားသမ္မတဗလာဒီမာပူတင်နဲ့တူရကီသမ္မတရီဆက်တိုင်အာဒိုဂန်တို့ကြားသတင်းတွေကသဘောတူကြပါတယ်။အခုလက်ရှိမှာဂျီဟတ်တိုက်ခိုက်ရေးသမားတွေရဲ့ထိန်းချုပ်မှုအောက်ရောက်နေတဲ့ Ibis ဒေသမှာစစ်ဆင်ဆော့ချရေးနေမီပေါ်ဆောင်ပေးကိစ္စကိုပုံမအချိန်နဲ့ဆောင်ရွက်သမှဖြစ်တယ်လို့သဘောတူညီမှုရပြီးသမ္မတအာဒိုဂန်ကပြောကြားလိုက်ပါတယ်။ဒီသဘောတူညီချက်ဟာဆီးရီးယားပြည်တွင်းစစ်ရဆိုင်ရေးနဲ့ငြိမ်းချမ်းရေးဖြစ်စဉ်ဆက်တင်နိုင်ဖို့အတွက်အဓိကဆောင်ရွက်ချက်ဖြစ်တယ်လို့လည်းသုံးသပ်လို့ရှုမြင်ရပါတယ်။ရုရှားသမ္မတပူတင်ကလည်းဆီးရီးယားစစ်ပြီးဆုံးသွားဖို့အတွက်လိုအပ်နေတဲ့အခြေအနေတွေအားလုံးဖန်တီးပြီးဖြစ်တယ်လို့ပူတွဲသတင်းစာစီးနေပါမှပြောကြားလိုက်ပါတယ်။ဆီးရီးယားရုရှားနိုင်ငံဆက်ဆံရေးဟာ2015မှာရုရှားတိုက်ရင်တစဉ်တူရကီဂျက်လီနီတွေကိုပြစ်ချခဲ့ပြီးနောက်တင်းတင်းမာမာဖြစ်သွားခဲ့တာပါအခုလိုနှစ်နိုင်ငံဆက်ဆံရေးဟာပြန်လည်စဉ်မြလာရဲဆိုရင်တိုက်ခိုက်ခံရမှာမဟုတ်သေးဘူးလို့သုံးသပ်သူတွေကသတိထားပြောဆိုနေကြပေမဲ့ခေါင်းဆောင်နှူကတော့သူတို့ဆက်ဆံရေးနှဆိုင်မှုကအင်မတန်အရေးကြီးတဲ့အကြောင်းပြောကြားသွားပါတယ်